မတီးဟာအရှေ့တောင်အာရှအုပ်စုမာယောတောင်အာရှအုပ်စုမာယောပါဝင်တဲ့နိုင်ငံဖြစ်ပါတယ်။အာဆီယံအသင်းဝင်နိုင်ငံဖြစ်လို့အရှေ့တောင်အာရှနိုင်ငံတွေနဲ့အဆက်အစပ်များသလိုတောင်အာရှနိုင်ငံတွေနဲ့လည်းအထူးအတွေ့များပါလေ။အိန္ဒိယကိုဗဟုပြုပြီးဖွဲ့စည်းထားတဲ့ဒေသဆိုင်ရာအသင်းအဖွဲ့တွေမှာမြန်မာပါဝင်နေတာကြားပါပြီ။ဒါပေမဲ့ SASEC South Asia Sub-Regional Economic Cooperation တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်မှာပါဝင်လာတာမကြသေးပါဘူး။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊ဘူတန်၊နီပေါ်၊တိရီလင်္ကာနဲ့မော်လ်ဒိုက်တို့ပါဝင်တဲ့တောင်အာရှစီးပွားရေးပူးပေါင်းဆောင်ရွက်မှုစီမံချက်ကို2007မှာစတင်အကောင်အထည်ဖော်ပြီး2019မှာမြန်မာပါဝင်လာပါလေ။တောင်အာရှစီမံချက်မှာ2016နဲ့2025အထိ9နှစ်စီမံကိန်းချပြီးကုန်သွယ်ရေးစွမ်းအင်နဲ့တည်ယူပို့ဆောင်ရေးမှာပူးပေါင်းလုပ်ကိုင်မှုမြင့်တင်ဖို့ရည်ရွယ်ပါတယ်။မူလစီမံကိန်းမှာ6နိုင်ငံရဲ့အခွင့်အလမ်းတွေကိုသာပေါ်ပြပါတယ်။စီမံကိန်းချပြီးမှမြန်မာပါဝင်လာတာမှုမြန်မာရနိုင်မဲ့အခွင့်အလမ်းတွေကိုဖြည့်ဆက်ထည့်သွင်းရတယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါတယ်။မဲခေါင်မြန်မာနိုင်ငံများအဖွဲ့နဲ့တောင်အာရှနိုင်ငံတွေရဲ့ BIMSTEC အဖွဲ့စတာတွေမှာလည်းမြန်မာပါဝင်ပါတယ်
။မဟာဗျူဟာကျတဲ့နေရာမှာရှိတာမို့လုတ်တက်ကင်တက်မယ်ဆိုရင်မြန်မာအတွက်အခွင့်အလမ်းကောင်းတွေရလာနိုင်ပါတယ်။တိရီလင်္ကာဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်မှုတိုးမြင့်နိုင်ဖို့ဗလားလာကောင်းတယ်လို့ဆိုပါတယ်။စံတင်ပို့တဲ့နိုင်ငံတွေစီးရင်မှာမြန်မာကနံပါတ်7မှာရှိပေမဲ့တောင်အာရှကို100ဂိုင်းနှုန်းသာတင်ပို့ပြီးတရုတ်ပြည်ကို88ရာဂိုင်းနှုန်းနေဆက်ကနေတင်ပို့နေတာပါဘင်္ဂလားဒေ့ရှ်ကိုအများဆုံးစံတင်ပို့သူဟာအိန္ဒိယဖြစ်ပြီးအနည်းဆုံးတင်ပို့သူကတော့မြန်မာဖြစ်ပါတယ်2016မှာမြန်မာစံတင်ပို့မှုရဲ့တရာဂိုင်းနှုန်းကတော့တောင်အာရှနိုင်ငံတွေကိုတင်ပို့ပါတယ်အခုတော့တောင်အာရှစီမံချက်မှာပါဝင်လာပြီးမို့2020မှာစံတန်ချိန်တန်းအထိဘင်္ဂလားဒေ့ရှ်နီပေါ်တိရီလင်္ကာကိုမြန်မာနိုင်ငံကနေတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။စံအတွက်တိုးဖို့လိုအပ်လာပါတယ
်။ပေးမျိုးစုံတင်ပို့နေတဲ့နေရာမှာမြန်မာကနံပါတ်9မှာရှိနေပြီးကမ္ဘာတင်ပို့မှုရဲ့စက်နှစ်ရာဂိုင်းနှုန်းကိုမြန်မာကယူထားပါတယ်။2016မှာတင်ဒေါ်လာတန်း1400ဘူးမြန်မာကတင်ပို့ပါတယ်။မြန်မာပဲ90ရာဂိုင်းနှုန်းအိန္ဒိယကိုတင်ပို့ပြီးတရုတ်ကို20ရာဂိုင်းနှုန်းစင်ကာပူကို5ရာဂိုင်းနှုန်းဗီယက်နမ်ကို400ဂိုင်းနှုန်းပါကစ္စတန်ကို300ဂိုင်းနှုန်းတင်ပို့ပါတယ်။2016ခုအိန္ဒိယကိုပဲစင်ကုန်အများဆုံးတင်ပို့ပြီးပဲဒီစင်အ ਨੇ အချင်းတင်ပို့ပါတယ်။ရှင်းနေဆိုရင်ကလဘဲတန်ချိန်3000ကျော်နဲ့ပဲစင်ကုန်တန်ချိန်4000နီးပါးဘင်္ဂလားဒေ့ရှ်ကိုတင်ပို့နိုင်ပွဲရှိပါတယ်။တိရီလင်္ကာကိုကလဘဲတန်ချိန်9000နီးပါးတင်ပို့နိုင်မယ်လို့ခန့်မှန်းရပါတယ်။2013မှာမြန်မာကရဘဲတင်ပို့မှုကိုအိန္ဒိယကပိတ်ပင်လိုက်တဲ့အတွက်ပြည်တွင်းဈေးကွက်ကတောင်းကနင်းဖြစ်သွားရပါတယ
်။ငါလုပ်ငန်းကန္တာဟာပို့ကုန်စုစုပေါင်းရဲ့100ဂိုင်းနှုန်းတောင်မရှိပါဘူး။2016မှာဒေါ်လာတန်း938ဖိုးသာတင်ပို့ပါတယ်။ထိုင်းနိုင်ငံကိုအများဆုံးတရုတ်ပြည်ကိုဒုတိယအများဆုံးတင်ပို့နေပါတယ်။စင်ကာပူ၊ဂျပန်၊မလေးရှားတို့ကိုလည်းအနည်းငယ်တင်ပို့ပါတယ်။တောင်အာရှနိုင်ငံတွေကိုတင်ပို့တဲ့ငါးပစ္စည်းပမာဏဟာအလွန်နည်းနေပါတယ်။ငါးလုပ်ငန်းမှာဘင်္ဂလားဒေ့ရှ်ကိုအများဆုံးတင်ပို့ပါတယ်။ဒါကြောင့်နောက်အခါမှာဘင်္ဂလားဒေ့ရှ်ပါဝင်မဲ့အခမ်းကဏ္ဍကြီးမားလာွယ်ရှိပါတယ်။ငါးလုပ်ငန်းမှာတိရီလင်္ကာမြန်မာကုန်သွယ်မှုဟာမရှိသလောက်ဖြစ်ခဲ့ပေမဲ့အခုအလားအလာကောင်းတယ်လို့ဆိုပါတယ်။ဒါမဲ့ငါးနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်တိရီလင်္ကာအိန္ဒိယနဲ့အင်ဒိုနီးရှားတို့ကိုငါးတင်ပို့မှုတိုးပွားလာွယ်ရာရှိပါတယ်။
ကမ္ဘာကုန်သွယ်မှုကွန်ရက်နဲ့မြန်မာနဲ့ဆက်ထားတဲ့ကုန်ပစ္စည်းဟာအဝိအထည်ဖြစ်ပါလေ။မြန်မာစီးပွားရေးတိုးတက်မှုမှာအဝိအထည်လုပ်ငန်းဟာအဓိကနေရာကပါဝင်လာမယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကဆိုပါရဲ။2012မှာအဝိအထည်တင်ပို့မှုဟာပို့ကုန်စုစုပေါင်းရဲ့900ဂိုင်းနှုန်းကျော်ရှိခဲ့ရတာ2019မှာ1900ဂိုင်းနှုန်းကျော်အထိထိုးတက်သွားပါလေ။အထည်ချုပ်လုပ်ငန်းမှာရင်းနှီးငွေ2016မှာဒေါ်လာတန်း1200ရှိပြီးနှစ်စဉ်တိုးပွားနေပါသည်။အထည်ချုပ်လုပ်ငန်းရှင်များအသင်းကဒေါ်လာတန်း8000ကျော်ရဖို့ရည်ရွယ်ရမှုအထည်ချုပ်စက်ရုံ800လိုအပ်နေပါသည်။ရည်ရွယ်ချက်အောင်မြင်မှုအတွက်နောက်ထပ်စက်ရုံ300နဲ့အလုပ်သမား3000ကျော်လိုနေပါသည်။ Lota kinda mesuin, Tong Asha Nangani, Sivoy, Pubong Song et Aha, Yamapu, Miaji, Joshi Menu, Asha from Yuy Banga, Kamama de. Davime, D. Quin Landira, two alo, Yau, Yau Lama Mauve, Peponsonga, Chubama, a Chukanzaya Melu Subade. Being Rade, Nipo, Pirilinaha, Yamasan, Pemuzone, Nalunga, and to a secret county fitelu Subade. Yamanangaha Tong Asha, Ashi Tong Ashane, Ashi Asha Dira Rigu, Sasa Tare Nia Pilu, Lota Kangdaye, Jiwa Naimura Shijo, ABB Asha Fungi Banga, Tonta Tavan.